ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ကောင်စီရဲ့အကြီးဆုံးအထိုင်ချဘ ्यू ဟာကုန်းတွေဖြစ်တဲ့ထရဝိုင်းဘ ्यू ဟာကုန်းနဲ့နှုံးဘူးဘ ्यू ဟာကုန်းနှစ်ခုစလုံးကိုအေးအေးရခိုင်တပ်တော်ကတိမ့်ပိုက်ထားတာလည်းဖြစ်ပါတယ်။ထရဝိုင်းဘ ्यू ဟာကုန်းကိုတော့ဒီဇင်ဘာလ4ရက်နေ့ကနဲ့နှုံးဘူးဘ ्यू ဟာကုန်းကိုတော့ဒီဇင်ဘာလ10ရက်နေ့ကဘ ्यू ဟာမှုအလောင်းနဲ့အတူတိမ့်ပိုက်ရရှိခဲ့တာဖြစ်တယ်လို့အေးအေးရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ပလောဝမြို့နယ်အတွင်းကတခြားတိမ့်ပိုက်ဖို့ကြံနေသေးတဲ့စစ်ကောင်စီတပ်စခန်းတွေကိုဆက်လက်တိုက်ခိုက်နေပြီးတိုက်ပွဲတွေဆက်ဖြစ်နေသေးတယ်လို့ရခိုင်ပြည်နယ်ပေါက်တော်မြို့ပေါ်မှာလည်းတိုက်ပွဲဖြစ်ပွားနေတာရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ရခိုင်မြောက်ပိုင်းကဘူးတီတောင်ရသေးတောင်မြောက်ဦးမင်းပြမြေပုံအန်းစားတဲ့မြို့နယ်6ခုလောက်မှာဒီကနေ့မနေ့ပိုင်း၈နာရီလောက်ကစတင်ပြီးစစ်ကောင်စီကြီးရည်လေးတပ်တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတယ်လို့အေးအေးရခိုင်တပ်တော်ကဒီကနေ့ထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားမှုမရှိတဲ့အချိန်မျိုးမှာလည်းစစ်ကောင်စီကလက်နက်ကြီးတွေနဲ့နေတိုင်းပစ်ခတ်နေတယ်လို့မောင်တော်ဒေသခံလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးအောင်တောင်းရွှေကပြောပါတယ
်။ဟုတ်ကဲ့ခင်ဗျာဒီဘူးဒီတော်မောင်တော်ရသေးတော်ဖတ်မလို့ကျွန်တော်တို့ဒီတိုက်ပွဲညင်ဖတ်မှာတော့ဒီနေ့စရက်ဆက်ကျွန်တော်တို့ဒီလက်နက်ကြီးပိုက်နေတာတို့အတန်ကြီးကြာနေရတယ်။ဆိုတော့ဒီလိုပိုက်နေတာဒါကတော့ရွေရှက်ရှိရှိနဲ့သူတို့ကနေတိုင်းလိုလိုဒီလိုကိုဒီလိုချင်းချောက်နေတဲ့သဘောလို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျာ။အပြင်းလန်တိုက်ပွေးဖြစ်တာကတော့ကျွန်တော်တို့မကြပါဘူးခင်ဗျာ။ဘဟုကတော့သူတို့ကအရေးသားတွေရှိတဲ့နေရာတွေကိုပစ်တယ်။ဒီလိုအပြင်းလန်ပိုက်ခဲ့တာလည်းမရှိဘူးတိုက်ပွေးဖြစ်တာလည်းမရှိဘူးဆိုတော့ဒါတမင်တကာလူထုကိုပဲယူဆရှိရှိနဲ့လုပ်နေတာလို့ကျွန်တော်တို့မြင်ပါတယ်။
ဒါအပြင်အမ်းမျိုးနယ်နဲ့မြေပုံမျိုးနယ်တွေမှာလည်းစစ်ကောင်စီရဲ့လက်နက်ကြီးစခန်းတွေကနေတိုင်းလိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ကြေးရွာတွေအတွင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးဒေသခံတွေထိခိုက်တိုက်ဆုံမှုတွေရှိနေတာကြောင့်စိုးရိမ်ကြောင်လန့်နေကြရတယ်လို့အမ်းဒေသခံတူကပြောပါတယ
်။သူတို့ကပစ်ခတ်တဲ့နေရာကတော့သူတို့ကတိုက်ဆုံပစ်ခတ်နေတဲ့အနေအထားမှာရှိတယ်။သူတို့ပစ်ခတ်တာဆိုရင်ရရင်တော့မှတရေနေရေအဲ့လောက်ပဲရတာသူတို့ကစိတ်ချမ်းချမ်းတလို့ပြစ်တယ်ပေါ့နော်သူတို့ပြည်သူကိုလည်းအသိပေးတာမရှိဘူးဒါဒီနေရာမှာလက်နက်ကြီးချမ်းမယ်ဆိုတဲ့ပုံစံမျိုးမဟုတ်ပေနဲ့ဒါပြည်သူကတရားကျင့်ခနေတဲ့ပုံစံမျိုးတက်ရောက်တယ်ပေါ့နော်ရခိုင်နယ်တို့ရှိတဲ့နေရာကိုသိခတာမျိုးတွေပြည်သူတို့နေထိုင်တဲ့နေရာကိုသိခတာတွေကတားဆောင်ဖြစ်နေတယ်ပေါ့နော်ဒါကပြည်သူတွေအသက်အနေစုရင်းရတဲ့အနေအထားတို့ရောအလွန်စုရင်းရတဲ့အနေအထားမှာရှိတယ
်စစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ဂဇုကိုင်းကျေးရွာအုပ်စုထဲကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့လည်းအန်ဒေသခံကဆက်ပြောပါတယ်
အဲ့ဒီကဒုဗန်အောင်သူတွေမှာရှိတဲ့ကျေးရွာမျိုးစုကအသေးကတော့ပေါ့ကွာဘုန်းကြီးအဲ့ဒီမှာပြုံးကြုံတော့အဲ့ဒီနေရာတွေကကျေးရွာငွားရွာလောက်ကတော့ဆက်ဆုံးကြီးကိုဆက်ပြေးတာရှိတယ်ပေါ့နော်အဲကကဒုဗန်အောင်သူမှာကျေးရွာပေါင်း6ရွာရှိတဲ့နေရာမှာငွားရွာလောက်ကထွက်ပြေးတော့ကြလာမှရှိတယ်လို့ဆင်နေပြီပေါ့
တိုက်ပွဲအတွင်းအထိနာနေတဲ့စစ်ကောင်စီဘက်ကတော့အရက်သားတွေကိုပိတ်မှတ်ထားပြီးလေကြောင်းရေကြောင်းတွေကနေတိုက်ခိုက်နေတာရှိတယ်လို့ကြေးရွာတွေကိုမီးရှို့တာတွေလည်းရှိတယ်လို့အေးအေးရခိုင်တပ်တော်ဘက်ကထုတ်ပြန်ချက်တွေမှာဖော်ပြထားတာတွေ့ရပါတယ်။အေးအေးအဖွဲ့အနေနဲ့အရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားတာရှိတယ်လို့ကြေးရွာတွေကိုမီးရှို့တာတွေမရှိဘူးလို့လည်းညင်းဆိုထားတာပါ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းတို့ကတော့မနေ့ကမောင်တော်ဘက်မှာတိုက်ပွဲဖြစ်ပွားတာရှိတယ်လို့အေးအေးပါဝင်တဲ့မြောက်ပိုင်းမဟာမိတ်၃ဖွဲ့နဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကိုနိုင်ငံရေးအရာဖြစ်ရှင်းဖို့ဆွေးနွေးခဲ့တာရှိတယ်လို့ပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံမျိုးသားစီလုံးညီညွတ်ရေးနဲ့ငင်းညာရေးပေါ်ဆောင်မှုပြည်နိုင်ရေးကော်မတီကတာဝန်ရှိတဲ့သူတွေနဲ့ MNDAA TNL EE ဖွဲ့ကတာဝန်ရှိတဲ့သူတွေဟာတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အကူအညီနဲ့ဒါနိုင်ငံရေးအရာဖြည့်ရှင်းနိုင်ဖို့တွဲဆုံဆွေးနွေးမှုများပြုလုပ်ခဲ့ပါတယ်ဒီဆွေးနွေးမှုပေါ်မှာမူတည်ပြီးတိုးတက်မှုအခြေအနေပေါ်မှာမူတည်ပြီးဒီလကုန်ကန့်မှာလည်းထပ်မံဆွေးနွေးသွားဖို့ရှိကြောင်းပြောကြားလိုပါတယ်ဒီနေ့မှာတော့ကျွန်တော်တို့ထိတွေ့တိုက်ပွဲဖြစ်ပွားမှုအနေနဲ့ဒီရခိုင်ပြည်နယ်ဘက်မှာတော့ဘော်ဒီဂုံရေကင်းစကန်ကိုအဝေးကနေလာရောက်ပစ်ခတ်တာရှိခဲ့ပါတယ
်ဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်၃ဘွဲကတစုံတရာထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးသလိုရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာလည်းဒီကနေ့အထိစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ